တရားတော်တွေအခုမကွေးကိုသွားနေတာလမ်းမှာပိတ်မိနေတယ်ရေကြီးနေတယ်ဆိုတဲ့အခြေအနေတွေတွေ့ရတော့လေအဲ့ဒါဘလို့အခြေအနေတွေဖြစ်နေလဲရှင
်အဲ့ဒီကျွန်တော်တို့ပေါ့နော်ဗရန်နမင်းဘူးကာလန်ပေါ့နော်ကလန်ပေါ်မှာဆိုရင်တော့ကျွန်တော်လေးပင်ရွာအနီးပေါ့ကျွန်တော်ရှင်သက်တော်သွားလဲဒီလမ်းဘက်ကနေသွားကြတယ်အဲ့ဒီရုပ်ဆာမှာပေါ့ချောင်းလေးရှိတယ်ချောင်းကတကယ်တကယ်ကျတော့မကျဲဘူးဗျအဲကျွန်တော်ထင်တယ်ပေးလိတရားလောက်တောင်းအဲ့လောက်ပဲရှိတယ်အဲသူကချောင်းရည်ကတတော်ကြပြီးတော့လေအဲ့နေရာကိုဘယ်လိုမှဖြတ်လို့မရဖြတ်နေတာတရားလည်းမရှိဘူးပေါ့ဟုတ်ကဲ
့ဟုတ်ကဲ့ဟိုငကိုပုံစံတိုင်းဆိုလို့ရှိရင်သူကဟိုဒီရန်ရိုးရိုးတနက်သွားလို့ရတဲ့အခြေအနေမျိုးလားဘလို့ပုံစံမျိုးလဲရှင်ကာလမားနဲ့ချောင်းရင်နေရ
တယ်အဲဟုတ်တယ်သူကချောင်းပေါ်မှာပေါ့နော်ချောင်းမြင့်တဲ့ပြင်မှာကျွန်တော်ကွန်ကရစ်လမ်းလေးလော်ကွန်ကရစ်လော်လောင်းထားတယ်ပေါ့အဲ့တော့ဒီချောင်းကလည်းရေမြင့်နေတဲ့ချောင်းမဟုတ်ဘူးမိုးရွာတိုင်းနဲ့သူကရေကျတာမဟုတ်ဘူးတစ်ခါတည်းကျတော့လေသူကတော့ကျွန်တော်တနင်္ဂနွေလုံးတိုင်းလုံးလိုလိုလောက်ချလိုက်တော့ရွာချလိုက်တော့ဟိုဒါတလုံးဟုတ်ကြပြီးတော့အဲ့အဲ့လိုဖြစ်သွားတာ
ချောင်းရည်ကျတာကဘလောက်တိုင်းနာဒီကျနေလို့ဖြတ်ပြီးသွားလို့မရတဲ့ပုံစံမျိုးဖြစ်နေရလဲရှင်
အဲသူကပေး50ကျော်လောက်ရှိမယ်ဗျ50ကျော်60ဝန်းကျင်လောက်ဖြစ်မယ်600ကျော်အဲ့လောက်ပဲရှိတယ်ကျွန်တော်ကလန်ကဖြတ်တဲ့နေရာလေ
ဟုတ်ကဲ့
ကျွန်တော်တို့ရေစီးရတန်တော့ပေါ့ရေစီးရတန်တော့ဖြတ်လို့မရဘူးဖြစ်တာပေါ့အဲနှစ်ကတော့ကျွန်တော်တို့ရန်နေဆိုရင်ခါလောက်ပေါ့3ပေကျော်ကျော်လောက်ရှိမယ်3ပေကျော်ကျော်မှာသူကလေ6မြေပြင်မှာကျွန်တော်ရေကျော်ဆန်းဆန်းလေးလမ်းကရေကျော်ဆန်းဆန်းလေးကွန်ကရစ်လမ်းလို့လှုပ်ထားတော့အဲ့ဒါကိုတိုက်ပြီးတော့ရေစီးရဘယ်လိုခေါ်မလဲအဲမြေပစ္စည်းတွေမြောင်းနေအဲ့ဒါကိုရေကတိုးတိုးပြီးတော့ရေလိုင်းကပေါ်တက်တက်ပြီးတော့ဥပုပ်ကိုပြန်ကြဆိုတော့အဲ့နေရာလေးမှာအထက်ကလေးလိုဖြစ်နေပြီးတော့ရေစီးကတန်တယ်လို့ဖြစ်တော့ဖြတ်လို့မရဘူးပေါ့နော
်ဆိုတော့ဆရာတို့အဲ့ဒီမှာစောင့်နေရတာဆိုရင်ဘယ်လောက်ကြာနေပြီလဲရှင
်တချို့ဆိုညကလေးအစားစောင့်ရတာကျွန်တော်ကတော့မင်းတို့ကထွက်လာတာ9နာရီခွဲလောက်မှထွက်လာတော့ကျွန်တော်လည်းမိနစ်17နာရီကြိုကြောလောက်ကစားအခုထိပေါ့ဆိုတော့၄နာရီလောက်ဖြစ်သွားပြီပေါ့ကျွန်တော်ဆိုရင
်ခီးမတွင်လို့ပေါ့နော်ရေကြီးနေလို့စောင့်နေရတဲ့သူဆိုလို့ရှင်ကားတွေဆိုရင်ဘယ်လောက်ရှိနေမလဲရှင်လူတွေဘယ်လောက
်ခံမနေလို့မရဘူးတချို့ကားတွေလည်းနောက်လည်းပြန်သွားအဲ့ဒီဘက်ချမ်းမှာဆိုကျွန်တော်ကတော့ဗဒန်းဘက်ချမ်းခေါ်တော့ပေါ့အ
ဲ့
ဘက်မှာကိုအစီး50ကျော်60လောက်ရှိခဲ့။ဟိုဘက်မင်းဘူးဘက်ကလာတဲ့လမ်းဘက်ချမ်းမှာလည်းပိတ်မိနေတာရှိတယ်။အဲ့ဒါတော့ကျွန်တော်ခံမလို့မရဘူးဗျ
။တခြားလမ်းကနေရှောင်သွားလို့ရောမရဘူးလားရှင်အခြေ
အနေ။တခြားလမ်းဆိုကျွန်တော်ဒီကနေမင်းလာဘက်လမ်းကနေပတ်သွားလို့လမ်းတော့ရှိတယ်။ဒါပေမဲ့အဲ့ဒီလမ်းမှာလည်းလမ်းပြိုနေသလားမသိဘူး။သွားလို့မရလို့ကျွန်တော်ဒီဘက်မှာဆောင်လိုက်တာပေါ့။ဆောင်နေတဲ့သဘောဖြစ်သွားတာပေါ့
။အဲ့ဒီရေကအခုလက်ရှိနောက်ဆုံးအခြေအနေဆိုရင်ရောပြန်ကျသွားနိုင်တဲ့အခြေအနေရှိလားဘယ်လိုပုံစံတွေ့ရလဲရှင
်။အခုဆက်မနေကျွန်တော်စကားပြောနေတဲ့အချိန်မှာရတဲ့နဲ့ရောလာ12ဘိန်းကားကြီးတွေကားကြီးတွေပေါ့နော် weight ဝင်ပါတဲ့ကားကြီးတွေကတော့စဖြတ်နေပြီဗျတုံးခဲ့တဲ့နိုင်ဝဲနီးပါးလောက်ကစဖြတ်နေပြီအခုရင်ငယ်လေးတွေနဲ့ရင်အလက်လေးတွေကတော့မဖြတ်ရသေးဘူးပေါ့ဆောတော့ကားတစ်စီးဆိုရင်လမ်းမှာနဲ့ဆက်သေးသွားတာရေလဲမှာလေသူကနဲ့ဝိုင်းပြီးတော့တွန်းတင်လိုက်ရတယ်ဟုတ်ကဲ့
တကယ်လို့အဲ့လိုမျိုးဆက်ပြီးတော့ဖြစ်နေမှဆိုရင်ဘယ်လိုဆက်လုပ်ကြမလဲရှင
်ရှိတယ်တွေကတော့ဒီလိုပဲအဆင်ပြေသလိုပဲရေရောတဲ့ဒီစောင့်ပြီးတော့ဖြတ်ကြပေါ့ဒီလိုပဲလိုအပ်ဖို့များတယ်ဆိုင်ကယ်သမားတွေကတော့ဆိုင်ကယ်တွေကိုလူနဲ့ထမ်းပြီးတော့ပေါ့နော်ဟုတ်ကဲ့အမားသမားတွေကထမ်းပို့ပြီးတော့အလိုရောက်ကြီးကိုဆက်ကြတယ်ပေါ့ကျွန်တော်ကအဖွဲတွေကတော့ကုနိုင်ရဲ့ချိန်ကြမှာပဲကုဖို့တောက်ကြတာပေါ့။ဒါတချို့ဆိုညကလေးဆိုစောင့်နေကြတာ။ရေကမနေ့ကညနေဆိုစတိုးတော့လေ။ကျွန်တော်တို့လွတ်တော်မှာတောင်းဒီဟာသရားဆောက်ဆောက်ဖို့ဆိုပြီးတော့တင်တောင်းတယ်လို့တောင်းကျွန်တော်ကအမှတ်ရလိုက်တာ။ဒါမလို့အခုဒီကျွန်တော်တို့စက်ကွန်ဆက်ရှစ်ဘတ်ဂျက်အထိဘာမှအလုပ်တော့မတွေ့သေးဘူး။တကယ်တော့ဒီနေရာကလေပေလေးတရားလောက်ဆောက်လိုက်ရင်တောင်ဖြစ်တယ်ဗျ။ဟုတ်လား။အခုဆက်ရှစ်စက်ကိုဘတ်ဂျက်ကြီးမှာရောပါမလားမပါမလားဆိုတော့ကျွန်တော်မသိသေးဘူး။အခုဆိုကျွန်တော်ဆိုတာအလွတ်တော်သွားဖို့ပေါ့။မနေ့ကလွတ်တော်ဆောက်မှာဆိုတော့ဒါအခုနေ့အစိုးရထွက်လာတာ။ဒါလို့လမ်းမှာလည်းကျွန်တော်ကရက်နေပြီ။ Ambulance car တွေဆိုလည်းမှရေးကြီးတဲ့လူနာဟုတ်လားဒီကျွန်တော်တို့မခွေးတို့နေပြည်တော်သွားမဲ့ကားတွေဆိုလည်းဒုက္ခတော်တော်များသွားတယ်လူနာတွေလည်းဆိုရင်လေဒါလေးတော့တကယ်တကယ်ကျတော့ဒီနေရာလေးကဘာမှလည်းသိဥစ္စာမဖြစ်ဘူးအရှိကြီးလည်းမဟုတ်ဘူးတကယ်တော့စီစဉ်ဆောင်ရဲ့ဆောင်းသိပေးစံတာပေါ့နော်အဲ့ဒါဘယ်လိုလေးလွဲချော်နေတော့မသိဘူးကျွန်တော်တို့သက်ဆိုင်ရာအနေမြန်တိုင်းဆိုင်လို့တော်ကိုယ်တွေဆိုကျွန်တော်နှစ်ခါမခွေးမှာရောက်ဖြစ်ရင်တော့ကျွန်တော်အဲ့ဆွေးနွေးကြည့်အောင်
ဟုတ်ကဲ့ပါဆရာဦးရဲလိုင်ကိုခုလိုဖြစ်ပေးတာကျေးဇူးတင်ပါရှင်
ဟုတ်ပါပြီခင်ဗျာဟုတ်ပါပြီခင်ဗျာဆရာမ